မရိကန်အကူအညီပေးရေးဝန်ထမ်းဖြစ်တဲ့အဗ်ဒူရမန်ကစစ်ကိုခေါင်းဖြတ်တတ်လိုက်ပြီးဆိုပြီးတော့ထုတ်ပြန်တဲ့ဗီဒီယိုဖိုင်ထဲမှာတပ်ဖြတ်သူ IS စစ်သွေးကြွတွေထဲမှာပြင်သစ်နိုင်ငံတယောက်ဒါတယောက်လည်းပါဝင်တယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အဲ့ဒီလိုအသက်ခံလိုက်ရတဲ့ပြင်သစ်နိုင်ငံသားဟာအသက်အဲ့ဒီလိုတပ်ဖြတ်ခဲ့တဲ့ထဲမှာပါဝင်တဲ့ပြင်သစ်နိုင်ငံသားဟာအသက်22နှစ်အရွယ်မက်စမင်ဟော့ရှတ်ဆိုသူဖြစ်တယ်လို့ပြင်သစ်ပြည်ထရေးဝန်ကြီးကပြောဆိုပါတယ်။သူဟာမော်ရီတန်နီယက်မှာခိတနေထိုင်ခဲ့ပြီးတော့ဆီးရီးယားနိုင်ငံကိုရောက်ရှိသွားတာတစ်နှစ်ကျော်ပြီလို့လည်းပြောဆိုပါတယ်ပြင်သစ်နိုင်ငံရဲ့တာဝန်ရှိသူတွေကဗီဒီယိုဖိုင်ထဲမှာပါဝင်နေတဲ့ဂျီဟတ်အစွန်းရောက်ဒီ16ဦးတွေကဒုတိယပြင်သစ်နိုင်ငံသားဟာဘယ်သူဖြစ်တယ်ဆိုတာကိုဖော်ထုတ်ဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်ဒီလူတွေဟာအမေရိကန်နိုင်ငံသားတဦးနဲ့ဆီးရီးယားစစ်သားအနည်းဆုံး18ယောက်ကိုခေါင်းဖြတ်ပြီးတော့တတ်ခဲ့တဲ့ဗီဒီယိုဖိုင်ထဲမှာတွေ့ရှိခဲ့ရတာဖြစ်ပါတယ် IS စစ်သွေးကြွတွေဟာဆီးရီးယားနိုင်ငံအတွင်းမှာပြီးခဲ့တဲ့ဇွန်လကစပြီးလူပေါင်း1400ကျော်ကိုတတ်ဖြတ်ပစ်ခဲ့ကြတယ်လို့ပြည်ထောင်နိုင်ငံမှာအခြေစိုက်တဲ့ Syria လူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့ကပြောဆိုပါတယ်အသက်ခံခဲ့ရတဲ့အမေရိကန်နိုင်ငံသား Abdul Rahman Kasik ဟာ Syria နိုင်ငံအတွင်းအကူအညီပေးရေးလုပ်ငန်းတွေကိုဆောင်ရွက်နေချိန်မှာလုံခဲ့တဲ့73လတုန်းကဖမ်းဆီးသွားခံခဲ့ရတာဖြစ်ပါတယ်အမေရိကန်သမ္မတ Barack Obama ကတော့ဒါဟာ IS သွေးကြွတွေရဲ့ဆက်ဆုပ်ရွှန်ရှားပွဲကောင်းတဲ့လုပ်ရက်တစ်သက်ဖြစ်တယ်ဆိုပြီးတော့လေဝေဖန်ပြောဆိုလိုက်ပါတယ်